ရှမသဲခရမင်အခန်းကြီး27အငယ်1မှ5ယေရုရှလင်မြို့အနီးသို့ချင်း၍တန်လျင်တောင်ခြေရင်း၌ဘက်ဖာဂေရွာသို့ရောက်ကြသောအခါယေရှုသည်တပည့်တော်နှစ်ယောက်တို့ကိုဆေလွတ်၍သင်တို့ရှိ၌ရှိသောရွာသို့သွားကြထိုရွာ၌ချီနှောင်လျက်ရှိသောမြဲမနှင့်မြဲကလေးကိုသင်တို့သည်ချက်ချင်းတွေ့လိမ့်မည်မြဲကျိုးကိုဖြည့်၍ငါထံသို့ဆောင်ခဲ့ကြသူတစ်ပါးသည်သင်တို့အားဇုံတစ်ခုကိုဆိုလျင်သခင်အလိုရှိသည်ဟုပြန်ပြောကြလောထိုတို့ပြောလျင်ထိုသူသည်ချက်ချင်းပေးလိုက်မည်ဟုမှားထားတော်မူ၏ထိုအကြောင်းရာမူကားသင်၏အရှင်မင်းကြီးသည်မြဲမနှင့်မြဲကလေးကိုစီး၍နုညံ့တိမ်မွေ့သောစိတ်နှင့်သင်ရှိရာသို့ကြွလာတော်မူသည်ကိုကြည့်ရှုလောဟုဇီးအုံသူတို့သမီးအားပြောကြလောဟုသောပရောဖက်၏နှုတ်ထွက်ပြည့်စုံမည်အကြောင်းဖြစ်သည်အငယ်6မှစတဲ့တပည့်တော်တို့သည်တွား၍အမိန်တော်အတိုင်းပြုသည်ဖြင့်မြဲမနှင့်မြဲကလေးကိုဆောင်ခဲ့၍မြဲကျောပေါ်မှမိမိတို့အဝတ်ကိုတင်ကြပြီးလျှင်ကိုတော်သည်စီးတော်မူ၏အတိုင်းမသိများစွာသောလူတို့သည်မိမိတို့အဝတ်ကိုလမ်း၌ခင်းကြ၏အချို့တို့သည်တစ်ကိုင်းတစ်ခက်များကိုခုတ်၍လမ်း၌ခင်းကြ၏ရှင်းနောက်လိုက်သွားသောအချံရံတို့ကဒါဝိဒ်၏သားတို့အားဟောရှနဖြစ်စေတည်းသာရပြာ၏အခွင့်နှင့်ကြွလာတော်မူသောသူသည်မင်္ဂလာရှိစေတည်း။ကောင်းကင်ဘဝဝယ်ဟောရှနာဖြစ်စေတည်းဟုကြွေးကြော်ကြ၏။ယေရုရှလင်မြို့သို့ဝင်တော်မူသောအခါတစ်မျိုးလုံးအုပ်အုပ်သေးသေးဖြစ်၍ဤသူကအဘယ်သူနည်းဟုမေးမြန်းကြလျင်လူအစုဝေးတို့ကဤသူသည်ဂါလိလဲပြည်နာဇရက်မြို့၌ပေါ်ထွန်းသောပရောဖက်ယေရှုပေကြီးဟုပြောဆိုကြ၏။အငယ်၁၂မှ၁၈ယေရှုသည်ဖိယသခင်ဗိမာန်တော်သို့ဝင်တော်မူပြီးလျှင်ဗိမာန်တော်၌ရောင်းဝယ်သောသူအပေါင်းတို့ကိုနှင်ထုတ်၍ငွေလဲသောသူတို့၏ခုံများကို၎င်းဂျိုးငယ်ရောင်းသောသူတို့၏ထိုင်နေရာကို၎င်းတွန်းလျဲတော်မူလျက်ငါအိမ်ကိုဆုတောင်းရန်အိမ်ဟု၍ခေါ်ဝေါ်ကြလက်တန်ဟုကျမ်းစာ၌လာတော်လဲသင်တို့သည်ထိုအိမ်ကိုဓမြတွင်ဖြစ်စေကြပြီတကားဟုမိန့်တော်မူ၏ထိုအခါဗိမာန်တော်၌မျက်စိကန်းသောသူခြေမစွမ်းသောသူတို့သည်အထံတော်သို့လာ၍သူတို့အနာရောဂါကိုငြိမ်းစေတော်မူ၏ကိုရောပြုတော်မူသောအံ့ဩပွေအမှုတို့ကို၎င်းသူငယ်တို့ကလည်းဒါဝိဒ်၏သားတော်အားဟောရှနဖြစ်စေသည်ဟုဗိမာန်တော်၌ကြွေးကြော်ကြသည်ကို၎င်းယေဘုဟိအကြီးကျမ်းပြုဆရာတို့သည်ကြားမြင်လျှင်အမျက်ထွက်ကြ၍ဤသူတို့သည်အဘယ်သို့ပြောဆိုကြည့်ကိုကြားကြသလိုဟုယေရှုအားမေးကြလေတော့ငါကြား၏နို့ဆိုသူငယ်တို့နှုတ်ထဲမှကိုတော်သည်ချီးမွမ်းခြင်းကိုပြင်ဆင်တော်မူသည်ဟုသောစကားကိုသင်တို့သည်တခါတည်းအမျှနို့ဆိုသူငယ်တို့နှုတ်ထဲမှကိုတော်သည်ချီးမွမ်းခြင်းကိုပြင်ဆင်တော်မူသည်ဟုသောစကားကိုသင်တို့သည်တခါတည်းအမျှမဖတ်ဘူးသလိုဟုမိန့်တော်မူ၏ထိုအခါသူတို့ကိုထားခဲ့၍မြို့ထဲမှထွက်ပြေးလျင်ဘေတနိယွာတို့ကြွ၍ထိုညကိုလွန်စေတော်မူ၏အငယ်၁၈မှ၂၂နန်းတဲ့အချိန်၌မြို့တို့ပြန်စဉ်တွင်စာမွတ်တော်မူ၏လမ်းနန်းမှတင်မောတဖမ်းမင်တပင်ကိုမြင်လျင်ထိုအပင်တို့ကြွသွား၍အရွက်ကိုသာတွေ့တော်မူသည်ရှိသောယခုမှစ၍အစင်မပြတ်တင်၌အတိမတိစေနှင့်ဟုမိန့်တော်မူလျင်ထိုအပင်သည်ချက်ချင်းတွေ့ချောက်လေ၏တပည့်တော်တို့သည်မြင်လျင်တင်မောတဖမ်းပင်သည်ချက်ချင်းတွေ့ချောက်ပါပြီတကားဟုအံ့ဩ၍ဆိုကြ၏ယေရှုကလည်းငါအမှန်ဆိုသည်ကားတင်တို့သည်ယုံမှားခြင်းနှင့်ကင်းသောယုံကြည်ခြင်းရှိလျင်တင်မောတဖမ်းပင်၌ပြုတကယ်သို့တင်တို့ပြုနိုင်သည်သာမကထိုတောင်ကိုပင်နေရာမှရွေ့လောပင်လယ်၌ကျလောဟုဆိုလျင်ဆိုသည့်အတိုင်းဖြစ်လိမ့်မည်ယုံကြည်ခြင်းပါလျက်ပထနာပြု၏ဆုတောင်းသမျှတို့ကိုတင်တို့သည်ရကြလိမ့်မည်ဟုမိန့်တော်မူ၏အငယ်၂၃မှ၂၉ဗိမာန်တော်တို့ဝင်ပြန်၍ဆုံးမဩဝါဒပေးတော်မူစဉ်တွင်ယေဘုဟိအကြီးတို့နှင့်လူတို့တွင်အကြီးကဲဖြစ်သောသူတို့သည်အထံတော်သို့ချဉ်ကပ်၍ကိုရောသည်ဤအမှုများကိုအဘယ်အခွင့်နှင့်ပြုသည်နည်းထိုအခွင့်ကိုအဘယ်သူပေးသည်နည်းဟုမေးလျှောက်ကြသောယေရှုကငါသည်ဇုံတစ်ခုကိုမေးဥမည်တင်တို့ဖြစ်လျင်ဤအမှုများကို အဘဲအခွင့်နှင့်ငါပြုသည်ကိုငါပြောမည်။ယောဟန်၏ဗတ္တိဇံတရားသည်အဘဲကဖြစ်သည်။ဖျားကဖြစ်သောလူကဖြစ်သောဟုမေးတော်မူ၏။ထိုသူတို့သည်အချင်းချင်းဆင်ခြင်၍ဖျားကဖြစ်သည်ဟုငါတို့ဖြေလျင်တင်တို့သည်ယောဟန်ကိုအဘဲကြောင့်မယုံသနည်းဟုမေးလေဦးမည်။လူကဖြစ်သည်ဟုငါတို့ဖြေလျင်လူများကိုကြောက်ရ၏။အကြောင်းမူကားလူအပေါင်းတို့သည်ယောဟန်ကိုပရောဖက်ကဲ့သို့ထင်မှတ်ကြ၏ဟုအချင်းချင်းဆင်ခြင်ပြီးမှအကျွန်ုပ်တို့မသိပါဟုယေရှုအားပြန်ပြောကြ၏ကိုရောကလည်းထိုသူဤမှုများကိုအဘယ်ခွင့်နှင့်ငါပြုသည်ကိုငါမပြောအငယ်28မှ32တင်တို့သည်အဘယ်သို့ထင်ကြသနည်းသဇုံတယောက်သောသူ၌သားနှစ်ယောက်ရှိ၏သားအကြီးစီတို့တွား၍ငါသားယနေ့ငါစပြည့်ဥယျာဉ်တို့တွား၍လုံဆောင်လို့ဟုဆိုလျင်ตาก็งามตั้วบุหุเปลี่ยนပြောတော်လဲနောက်မှหนองดะยะ၍ตั้วလေဤအဖသည်အချားသောตาစီတို့ตั้ว၍ရှင်းဤအတူဆိုလင်ตาก็ตั้วบ่มีအဖသခင်ဟုဆိုတော်လဲမตั้วပဲနေဤထိုตาနှစ်ယောက်တို့တွင်အဘဲသူသည်အဖဤအလိုကိုဆောင်းတနည်းဟုမေးတော်မူလင်ตาအကြီးဆောင်ပါသည်ဟုလျှောက်ကြတော်ယေရှုကလည်းငါအမှန်ဆိုသည်ကားအခွန်ခံတို့နှင့်ပြစ်စာတို့သည်တင်တို့အရင်ဖျားသခင်ဤနိုင်ငံတော်သို့ဝင်တတ်ကြ၏အကြောင်းမူကားယောဟန်သည်ဖြောက်မှတ်သောအကျင့်ကိုကြည့်၍တင်တို့စီတို့လာတော်လဲတင်တို့မယုံကြည်ကြအခွန်ခံတို့နှင့်ပြစ်စာတို့မူကားယုံကြည်ကြ၏ထိုအကြောင်းကိုတင်တို့သည်မြင်တော်လဲယုံကြည်အကြောင်းနောက်တဖန်နောင်တမရချာအငယ်33မှ41အခြားသောဥပမာကိုနားထောင်ကြတော့အင်းရှင်တူသည်စပြည့်ဥယင်ကိုစိုက်ပြိုး၍ဇောင်းရန်ကိုလှုပ်ပြီးမှစပြည့်တီးနေရာချင်းကိုတူးလေ၏မိခိုရာလင့်စင်ကိုလည်းဆောက်လေ၏လှုပ်ဆောင်သောသူတို့အားဥယင်ကိုနှား၍အခြားသောပြည်သို့သွားလေ၏အတီးတီးသောချိန်ရောက်သောအခါအတီးကိုခံစေခြင်းဟာငယ်သားတို့ကိုဥယင်ဆောင်တို့ရှိရာသို့ဆေလွတ်လေ၏ထိုသူတို့သည်ငယ်သားများကိုဖမ်းပြီးလျှင်တူးကိုရိုက်၍တူးကိုတတ်၍သူကိုကဲနှင့်ပြကြ၏နောက်တဖန်အရင်ထက်များသောအခြားငယ်သားတို့ကိုစေလွတ်ပြန်လင်ဥယျင်ဆောင်တို့သည်ရှင်းဤအတူပြကြ၏နောက်ဆုံး၌ဥယျင်ရှင်ကထိုသူတို့သည်ငါသားကိုအာဏာကြလိမ့်မည်ဟုဆို၍မိမိသားကိုစေလွတ်လေ၏ဥယျင်ဆောင်တို့သည်သားကိုမြင်လင်ဤသူသည်အမွေခံဖြစ်၏လာကြသူကိုတတ်၍သူ၏အမွေဥစ္စာကိုယူချကုန်အံ့ဟုအချင်းချင်းတိုင်ပင်၍ဥယျင်ရှင်၏သားကိုဖမ်းယူပြီးမှဥယျင်ပြင်သို့ထုတ်၍တပ်ပစ်ကြ၏တို့ဖြစ်လျှင်ဥယျင်ရှင်သည်လာသောအခါဥယျင်ဆောင်တို့ကိုအဘယ်သို့ပြုမည်နည်းဟုမေးတော်မူ၏ပရိသတ်တို့ကလည်းထိုလူဆိုးတို့အားသိုးသောဖြစ်စည်းခြင်းကိုစီရင်ပါလိမ့်မည်အတီးတီးချိန်တွင်အတီးကိုဆက်အံ့သောအခြားလူတို့အားထိုဥယျင်ကိုနှားပါလိမ့်မည်ဟုလျှောက်ကြ၏အငယ်52မှ56ယေရှုကလည်းတိုက်ကိုတီလုတ်သောသူများပယ်ထားသောကြောက်သည်နောက်တဖန်တိုက်တုံအထွတ်ဖျားသို့ရောက်ပြန်၏ထိုအမှုသည်သာဝရဖျားပြုတော်မူသောအမှုဖြစ်၏ငါတို့မျက်မှောက်၌လည်းအံ့ဩပွေဖြစ်၏ဟုသောစကားကိုကျမ်းစာ၌သင်တို့သည်တခါတရံမျှမဖတ်ဘူးသလိုထို့ကြောင့်ငါဆိုသည်ကားဘုရားသခင်၏နိုင်ငံတော်ကိုသင်တို့မှနှုတ်၍နိုင်ငံတော်ဤအသီးကိုတီးအံ့သောလူမျိုးအားပေးရလက်တံအချင်းသူသည်ထိုကြောက်အပေါ်သို့ကြာ၏ထိုသူသည်ကျိုးလက်တံအချင်းသူ၏အပေါ်သို့ထိုကြောက်သည်ကြာ၏ထိုသူသည်ညံ့ညံ့ကျေလက်တံဟုမိန့်တော်မူ၏ထိုဥပမာစကားကိုယေပရောဟိအကြီးနှင့်ဖာရိရှဲတို့သည်ကြားရလျှင်မိမိတို့ကိုရည်ဆောင်၍ဟောပြောတော်မူသည်ကိုသိကြ၏ကိုယ်တော်ကိုဖန်ဆီးခြင်းဟာရှာကြံတော်လေစုဝေးသောသူများကိုကြောက်ကြ၏အကြောင်းမူကားထိုသူတို့သည်ကိုရောကိုပရောဖက်ကဲ့သို့ထင်မှတ်ကြ၏